အရှေ့တီမောနိုင်ငံ၅ချိန်မြောက်သမရရွေးကောက်ပွဲကျင်းပနေပါပြီ။အရှေ့တီမောနိုင်ငံမှာလွတ်လပ်ရေးပြီးကြတဲ့ကဆိုရင်၅ချိန်မြောက်ကျင်းပမဲ့သမရရွေးကောက်ပွဲမှာဘဲဘေးသူတွေကြားအထူးကလွှမ်းမိုးနေတဲ့ကိစ္စတွေကတော့နိုင်ငံရေးတည်ငြိမ်မှုနဲ့စီးပွားရေးခိုင်မာဖို့ပဲဖြစ်ပါတယ်။ဒီနေ့ပြီးသွားတဲ့ရွေးကောက်ပွဲမှာဝန်ကျန်တဲ့သမရကိုယ်စားလှယ်လောက်14ယောက်ထဲအရင်လွတ်လပ်ရေးတိုက်ပွဲဝင်ခဲ့သူနဲ့လက်ရှိသမရဖရန်စစ္စကိုလူအိုလိုကူထရက်နဲ့လွတ်လပ်ရေးပူတွဲကောင်ဆောင်နိုဘယ်ဆုရှင်သမရဟောင်းဟိုစီရာမိုဆော်တာနောက်အရေးကက်သလစ်ဖုန်းတော်ကြီးတို့လည်းပါခဲ့ပါတယ်။အင်ဒိုနီးရှားကလည်းခွဲထက်ပြီးလွတ်လပ်ရေးရခဲ့တဲ့အာရှရဲ့ဒီမိုကရေစီတည်ထောင်အမှုနယ်ဆုံးရှေ့တီမောနိုင်ငံသမရရွေးကောက်ပွဲမှာလွတ်လပ်ရေးလှုပ်ရှားမှုကောင်ဆောင်ရာမိုဆော်တာရှေ့တန်းကပြင်းနေပေမဲ့ဒီတစ်ခေါက်အမျိုးသမီးသမရလောင်းတွေလည်းထူးထူးခြားခြားဝင်ပြိုင်လာပါတယ်။ဒီအမျိုးသမီးသမရလောင်းတွေထဲတူကတော့လက်ရှိဒုဝန်ကြီးချုပ်အမန်ဒါဘာချာဒါစန်တာဖြစ်ပါတယ်။မြို့တော်ဒယ်လီမှာတက်စီမဲ့ပေးခဲ့သူအသက်42နှစ်အရွယ်Josh Mantle Ka Soros ကဒီတိုင်းကြီးကိုတိဆောက်နိုင်ဖို့အတွက်မျိုးဆက်တဲ့ကောင်းဆောင်သူကိုရွေးမှရတော့မယ်လို့ဆိုပါတယ်ခင်ဗျ